ိုင်းမြန်မာနယ်စပ်ကက်ချန်ပူရီကေမှာကုန်တွေကနဲ့တည်ဆောင်လာတဲ့တရားမဝင်မြန်မာ94ယောက်ကိုထောက်ပါပုံမြို့နယ်ထထွန်ရက်စစ်စေးရဲတပ်ဖွဲ့ကဒီကနေ့မတ်လ3ရက်နေ့မနေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းကက်ချန်ပူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်2024ခုနှစ်ထဲမှာရေအတွက်အများဆုံးစုလိုက်ပြုံလိုက်ဖမ်းမိထားတဲ့ဖြစ်ပါတယ်ဒီသတင်းကို VOA သတင်းတော်မအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်မှာကုန်တင်6ဘိန်းကားကြီးနဲ့တရားမဝင်မြန်မာ94ယောက်ကိုပွဲစားတွေကတည်ဆောင်လာတာဖြစ်ပါတယ်ကလေးလူကြီး90ကျော်လိုက်ပါလာတဲ့ကုန်တင်ကားကြီးကိုထောင်ပါဖို့မြို့နယ်ထခွန်ရဲစစ်စေးကိတ်ကနေမတင်ငါလို့စစ်စေးရကနေဖမ်းမိခဲ့တာဖြစ်တယ်ဆိုပြီးအလုသမားကြီးလှုပ်ရှားသူဦးမိုးကျူကအခုလိုပြောပါတယ်
အဲ့ဒါကတော့ထိုင်းနိုင်ငံအနောက်မြောက်ပိုင်းထိုင်းနဲ့မွန်ပြည်နယ်နယ်စပ်ဖြစ်တဲ့ကန်ချနာပူရီခရိုင်ထဲမှာပြည်အမွေမြန်မာ94ယောက်ကိုကန်ချနာပူရီခရိုင်6ဘဘူးမြို့နယ်စစ်စေးတပ်ဖွဲ့ကနေပြီးတော့မလ3ရက်နေ့မနေ့တော့ဖမ်းဆီးခဲ့တယ်ဆိုတဲ့အကြောင်းသူတို့ကိန်းထုတ်ပြန်ထားတာရှိပါတယ်အဲ့တော့သူတို့94ယောက်ကိုကန်ချာဘူဒီခရိုင်ဒီထောင်ပါဘူးမြို့နယ်နေမိတ်ထဲမှာဘလို့ဖမ်းမိကြတယ်ဆိုတော့သူစီးလာတဲ့ကုန်တင်ကားကိုမတင်ကားတဲ့အတွက်ကန်ချာဘူဒီရဲတပ်ဖွဲ့ကနေစားစီးစစ်စီးရာနေအခုလိုဖမ်းတာလာဖြစ်တယ်အဲကုန်တင်ရင်ပေါ်မှာအမျိုးသားစားစီးရှိဦးအမျိုးသမီး32ဦးကလေးငယ်9ဦးစုစုပေါင်းတရားမဝင်မှာ94ဦးပါတယ်ကြည့်ကြတာသာနဲ့အတော်ပေါ်မှာလိုက်ပါလာကြတာဖြစ်တယ်။အကြီးအကျယ်အများဆုံးအဖမ်းခံရတဲ့တရားမဝင်လို့စက်ကြောဝင်ရမှုတစ်ခုလို့အရင်ဆုံးပြောချင်ပါတယ်
။သူတို့တွေဟာပွဲစားကိုဘန်းဝင်3000ခန့်မြန်မာငွေနဲ့ဆိုကျပ်ငွေ330လောက်ပြီးပြီးထိုင်းမှာအလုပ်လုပ်ဖို့ထွက်လာခဲ့ကြတာပါ။သူတို့တွေကိုတဲဆောင်လာတဲ့ကုန်တင်ရင်မောင်းကတော့ထွက်ပြေးနေစေဖြစ်တယ်လို့လည်းဆိုပါတယ်။
သူတို့94ယောက်ကပွဲစားကိုတဦးကိုထိုင်းပန်းငွေ2000နဲ့2000ခွဲနဲ့3000ပတ်ကြားပြီးပြီးတော့ထိုင်းနိုင်ငံထဲမှာအလုပ်လုပ်ကံကိုလာကြတာဖြစ်တယ်။ကုန်တင်ရင်မောင်းကတော့ထွက်ပြေးလွတ်မြောက်နေစေတော့ဖြစ်ပြီးတော့ရဲတပ်ဖွဲ့ကလည်းသူ့ကိုအပူရင်းလိုက်လံရှာဖွေဖမ်းကြည့်နေတယ်
။အဲတရားမဝင်မြန်မာတွေကိုတော့လောကဥပဒေနဲ့အရေးယူပြီးမြန်မာဘက်ကိုပြန်ပို့သွားမယ်ဆိုပြီးထိုင်းအနာပိုင်းတွေကပြောပါတယ်။အလားတူမလာတီးရနေ့ကလည်းတက်ခရိုင်ထပ်ဆောင်ရမြို့နယ်ထဲမှာစစ်ကတ်ကားတစ်စီးပေါ်မှာမြန်မာ12ဦးဖမ်းမိခဲ့တယ်လို့တတိချင်းနေကြလိုက်ပါလာတဲ့မြန်မာရှိဦးကိုလည်းဖေဖော်ဝါရီလ29ရက်နေ့ကဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်သည့်တရားဝင်အထောက်အထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း3,400ကျော်ရှိပြီးတရားဝင်မှတ်ပုံတင်ထားတဲ့မြန်မာလူသမားစုစုပေါင်း2,300ကျော်ရှိနေပါတယ်ဒီထဲမှာမြန်မာကအများဆုံးဖြစ်ပြီးတရားမဝင်အထောက်အထားမရှိတဲ့မြန်မာတွေလည်း2,000ကျော်လောက်ရှိမယ်ဆိုပြီးအလုသမားရေးလှုပ်ရှားဆောင်ရွက်နေသူတွေကခံမှန်းထားပါတယ်အခုလိုမျိုးတရားမဝင်လမ်းတွေကနေလာရင်အဖမ်းခံရသူတွေကနှစ်စဉ်တောင်းကနန်းနဲ့ရှိနေပြီးကိုဗစ်ကပ်ဘေးကာလကတော့တစ်နှစ်ကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာ5,000လောက်ဖမ်းဆီးခံရတယ်လည်းရှိခဲ့ပါတယ်ရှင်